ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲကျုံ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာအာဏာပိုင်တွေကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကကိုက်တွယ်အရေးယူဖို့အရှိတော်အရှာ၅နိုင်ငံကလွှတ်တော်အမတ်တရာရောကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြစ်ခတ်တွေကျုံ့ရတာတစ်နှစ်ပြည့်လာပြီဖြစ်ပေမဲ့လူခွင့်ရေးချိုးဖောက်သူတွေကိုပေါ်ထုတ်အရေးယူမှုမရှိတာကြောင့် ICC ကကိုက်တွယ်ဆောင်ရွက်ဖို့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များဖွဲ့ APHR ကဒီနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါ။လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်အောင်နိုင်ငံတကာအသံအဝိုင်းကိုတိုက်တွန်းရမှာ APHR ဖွဲ့ဝင်22ယောက်ပါဝင်အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူနဲ့တီမောနိုင်ငံတွေကလွှတ်တော်ကိုယ်စားလှယ်132ယောက်ပါဝင်ကြောင်းလည်းကြေညာချက်ကဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်နေ့ကလူညုံရေးကစ်စကန်တွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရွန်ဂျာမွတ်စင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ရမှာလူမျိုးစုလိုက်ရှင်းလင်းတဲ့အဆင့်ထိရောက်ခဲ့ကြောင်းနဲ့ကျူးလွန်သူတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပေါ်ထွက်ဖို့ကုလသမဂ္ဂပါဝင်နိုင်ငံတကာအသံအဝိုင်းကတိုက်တွန်းထားကြတယ်လို့ ICC ကလည်းကန့်တွဲဖြစ်ရှင်းမှုတောင်းဆိုမှုတွေလည်းထွက်ပေါ်နေတာပါ။မြန်မာဆွေးရကတော့ရွန်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားတယ်လို့နိုင်ငံတကာအသံအဝိုင်းကဆွဆွဲနေတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းပေါ်ထွက်အရေးယူမှုတွေရှိကြောင်းတွန့်ပြန်ပြောဆိုထားပြီးမြန်မာနိုင်ငံဟာ ICC ကစီရင်ပိုင်ခွင့်ရှိတဲ့နိုင်ငံတစ်ခုမဟုတ်ကြောင်းလည်းပြောဆိုထားပါတယ်။